ဂါဇာကမ်းမြောင်ဒေသကိုပို့ဆောင်နေတဲ့ကုန်ပစ္စည်းတွေနဲ့ထောက်ပံ့တွေတင်ပို့ခွင့်အားလုံးကိုရပ်ဆိုင်းလိုက်တဲ့အကြောင်းအစ္စရေးကဒီနေ့ပဲကြေညာလိုက်ပါတယ်။အပြစ်ခတ်ရစေးပထမဆင့်ကိုတက်တန်းတို့အစိုးပြုချက်အစ်ကိုအမေရိကန်ကအကြမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ Hamas ဖွဲ့ကလက်မခံရင်နောက်ထပ်အကျိုးဆက်တွေကျင်းပမယ်လို့လည်းတတိပေးခဲ့တာပါ။ Hamas ဖွဲ့ကတော့အစ္စရေးကအပြစ်ခတ်ရစေးပြပြအောင်ကြိုးပမ်းနေကြောင်းဆွဆွဲလိုက်တယ်လို့အကူအညီတွေပေးပို့နေတာကိုဖျက်ထောက်တာအပြစ်ခတ်ရစေးသဘောတူညီချက်ကိုအစင်တန်းနေတဲ့အကြက်ကင်လို့ရဲ့ရစေးရဆွေးမှုနဲ့တိုက်ခိုက်မှုအဖြစ်သုံးလုံးပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကအပြစ်ခတ်ရစေးရဆိုင်သွားတဲ့အကြောင်းပြောတာမျိုးတော့မရှိသေးပါဘူး။ဆန္ဒမှုအကူအညီတွေတွန်းမြင့်ပေးရမယ့်အစီအစဉ်ပါဝင်အပြစ်ခတ်ရစေးပထမတစ်ဆင့်ကတော့စနေနေ့တုန်းကပဲတက်တန်းကုန်ဆုံးခဲ့တာပါ။ Hamas တွေဖမ်းဆီးထားတဲ့ဒါစင်နဲ့ချီတဲ့ဒါစင်ကနေကိုပြန်လွတ်ပေးပြီးအပြန်အလှန်အားဖြင့်အစ္စရေးကတပ်တွေဆုတ်ခွာပြီးရရှိခံမဲ့အပြစ်ခတ်ရစေးရဖို့ရည်ရွယ်ထားတဲ့ဒုတိယဆင့်သဘောတူညီချက်ကိုတော့နှစ်ဖက်အကြားအခုထိညှိနှိုင်းလို့မရသေးပါဘူး။အမည်ဖော်လိုတဲ့အစ္စရေးအစိုးရတာဝန်ရှိသူတယောက်ကတော့ဂါဇာဒေသကိုအကူအညီတွေဖျက်တပ်ဖို့ဆုံးဖြတ်ချက်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရနဲ့ညှိနှိုင်းဆောင်ရွက်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။